အထူးဆက်ဆံရေးလိုအမည်တွင်နဲ့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဆက်ဆံရေးဟာဗြိတိန်တန်ယုံကတပ်တမကျင်းနန်းစာပေါက်ကြားခဲ့တာကြောင့်အစဉ်မချောဖြစ်နေခဲ့ပါတယ်1814ခုနှစ်ဗြိတိန်စစ်သားဗြိတိသစစ်သားတွေအမေရိကန်ကွန်ဂရက်အဆောက်အဦကိုမီးရှို့ခဲ့ပြီးတဲ့အချိန်နှစ်နိုင်ငံဆက်ဆံရေးအဆိုးရွားဆုံးရှိပြီးခဲ့တဲ့နောက်ပိုင်းပုံမှန်ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပေမဲ့တခါတရံနှစ်နိုင်ငံကြားအခုလိုအဆင်မပြေတဲ့ဆက်ဆံရေးကာလလေးတွေလည်းရှိတတ်ပါတယ်။ဒီတစ်ပတ်အတွင်းဆက်ဆံရေးကျဆင်းခဲ့ရတဲ့အကြောင်းရင်းဖြစ်တဲ့ဒီသတင်းပေါက်ကြားမှုကြောင့်သမ္မတထရမ့်ရဲ့အမျက်ဒေါသအထိခံနေရတဲ့ဗြိတိန်သံအမတ်ကြီးစာကင်ဒါရော့ခ်ဒီကနေ့နှုတ်ထွက်သွားခဲ့ပြီလို့ဗြိတိန်နိုင်ငံအတွင်းမှာကြေညာသွားခဲ့ပါတယ်။အဖြစ်ဆုံးကိုကိုရမင်းထွန်းကပြောပြပါမယ်ရှင်
။ဒီတစ်ပတ်တဲ့အစီအမချောတဲ့ဗြိတိန်နိုင်ငံနဲ့အမေရိကန်ဆက်ဆံရေးမှာသမ္မတဒေါ်နယ်ထရမ့်ရဲ့အမျက်ဒေါသအထိခံနေသူကတော့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးစာကင်ဒါရော့ခ်ဖြစ်ပြီးဗုဒ္ဓဟူးနေ့မှာသူကယာတုကနှုတ်ထွက်မယ်လို့ကြေညာခဲ့ပါတယ်။ပေါက်ကြားသွားတဲ့ကျင်းနံစာမှာဗြိတိန်သမ္မတကြီးကသမ္မတထရမ့်ကိုညံဖျင်းသူစိတ်တက်မလုံးကြုံသူရည်ချင်းမပြည့်ဝသူအဖြစ်အဝေဖန်ထားတာပါဒီပေါက်ကြားမှုအပြင်အင်္ဂါနေ့မှာသမ္မတထရမ့်ကအင်ပီရိုအနေနဲ့ဗြိတိန်သမ္မတကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့ကြေညာထားခဲ့ပြီးဗုဒ္ဓဟူးနေ့မှာတော့စာကင်ဒါရော့ခ်ကအခုလိုယာရုကနှုတ်ထွက်မယ်လို့ကြေညာခဲ့တာဖြစ်ပါတယ်သူကတန်တမန်တူအဖြစ်ဝါရှင်တန်မှာဆက်လက်နေထိုင်ဖို့မဖြစ်နိုင်တော့တဲ့အခြေအနေကြောင့်ဒီလိုနှုတ်ထွက်ခဲ့တာလို့ပြောပါတယ်သူရဲ့ကြေညာချက်မှာတာမကြီးအစ်တစ်ယောက်ခန့်အပ်တာကိုခွင့်ပြုပေးဖို့လက်ရှိအခြေအနေကတောင်းဆိုနေတယ်လို့ပါရှိပါတယ်။သူရာဂနှုတ်ထွက်တာနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ထရေဆာမေကဗြိတိန်အောက်လွှတ်တော်မှာအခုလိုပြောပြပါတယ်
။ I've spoken to Sir Kim Darroch. I have told him that it is a matter of great regret.
တာမကြီးကနှုတ်ထွက်ဖို့လိုအပ်လို့နှုတ်ထွက်ရတယ်လို့ပြောလို့ကျွန်မအဆင်မကောင်းဖြစ်ရပါတယ်။ကျွန်မတို့ကက်ဘိနက်ဝန်ကြီးအဖွဲ့တစ်ဖွဲ့လုံးကတော့သူ့ကိုထောက်ခံမှုအပြည့်ပေးပါတယ်။စာကင်ဟာသူ့ဘဝတခြားလုံးဗြိတိန်နိုင်ငံအတွက်အလုပ်လုပ်ခဲ့သူဖြစ်လို့သူ့ကိုကျေးဇူးတင်ရမှာပါအစိုးရကောင်တည်ရဲဆိုတာပွင့်လင်းပြည့်စုံတဲ့အကြံဉာဏ်တွေပေးအပ်နိုင်တဲ့ပြည်သူဝန်ထမ်းတွေအပေါ်ညှိခိုးရပါတယ်ကျမတို့ပြည်သူဝန်ထမ်းတရလုံးဒီလိုယုံကြည်မှုနဲ့အလုပ်လုပ်ဖို့ကျမလူလားပါတယ်လွှတ်တော်အနေနဲ့လည်းဒီအမြင်နဲ့ထက်တူရှိလိမ့်မယ်လို့ညွှန်လင်းပါတယ
်ဗြိတိန်နိုင်ငံဝန်ကြီးချုပ်ထရေဇာမေကိုယ်တိုင်ကလည်းယာတုကနှုတ်ထွက်ကြောင်းကြေညာထားသူဖြစ်ပါတယ်တာမကြီးကိုအပြေအဝထောက်ခံကြောင်းဝန်ကြီးချုပ်ကပြောသလိုလက်လက်သွားမဲ့ဝန်ကြီးချုပ်နေရာကိုရည်မှန်းနေတဲ့လက်ရှိနိုင်ငံခြားရေးဝန်ကြီး Jeremy Hunt ကလည်းအခုလိုကာကွယ်ပြောဆိုခဲ့ပါတယ
် I think it is absolutely essential that when our diplomats do their job all over the world and in this case Sir Kim Darroch was a
ကဘာတော်ကကျွန်တော်တို့တန်တမန်တွေသူတို့အလုပ်သူတို့ကောင်းကောင်းလုပ်နိုင်ဖို့လိုအပ်ပါတယ်အခုကိစ္စမှာ Sir Kim Darroch ဟာအကြီးကျုံများတဲ့တန်တမန်ပါအမေရိကန်နဲ့တရုတ်နိုင်ငံပြီးရင်ဗြိတိန်နိုင်ငံဟာကဘာပေါ်မှာတန်တမန်ဝန်ထမ်းဥယျတတိယအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့တန်တမန်တွေကိုကျွန်တော်တို့ကာကွယ်ရပါမယ်။အခုကိစ္စမှာတန်မတ်ကြီးဟာသူလုတ်တဲ့ပွင့်လင်းတဲ့အကဲဖြတ်ချက်အငင်တွေကိုပေးနေတာဖြစ်လို့ကျွန်တော်သူ့ကိုကာကွယ်နေတာဖြစ်ပါတယ်
။ဗြိတိန်ဝန်ကြီးချုပ်ယာရီအတွက်ဂျာမီဟန်နဲ့အပြိုင်ဝင်ရောက်အရေးခံတဲ့နိုင်ငံတိုင်းဝန်ကြီးဟောင်းဘော်ရစ်ဂျွန်စင်ကတော့အခုလိုပြောပါတယ်။
Right, look, I just heard that Kim Darroch resigned, and I want to say that I regret that really because I think he was a superb, is a superb.
ဒါမှကြီးနှုတ်ထွက်သွားတာစိတ်ကောင်းစရာပါ။သူကတိတ်ကိုတော်တဲ့တန်တမန်တယောက်ဖြစ်ပါတယ်။ဒီကျင်းနဲ့ပေါက်ကြအောင်လို့သူဘသူပဲဖြစ်ဖြစ်ဗမ်းမလိုက်တဲ့ကျွန်တော်တို့ရဲ့ပြည်သူဝန်ထမ်းတွေအပေါ်အကျိုးရောက်အောင်လုပ်ခဲ့တာပါပဲ။ပြည်သူဝန်ထမ်းတွေရဲ့ဝန်ထမ်းဘဝနဲ့အလားအလာတွေနိုင်ငံရေးအစီအစဉ်တွေလည်းဆွဲထည့်ခံရတာဟာတိတ်မှန်ကန်တဲ့အနေထားတော့မဟုတ်ပါဘူး
။ဝါရှင်တန်ကိုဒီသတင်းပတ်ထည့်ရောက်ရှိခဲ့တဲ့ဗြိတိန်အပြည်ပြည်ဆိုင်ရာကုန်သွယ်ရေးဝန်ကြီးကတော့ဒီပေါက်ကြားမှုဟာစနိုင်ငံဆက်ဆံရေးကိုထိခိုက်စေခြင်းလို့တမင်လောက်တာဖြစ်နိုင်တယ်လို့လည်းဆိုပါတယ
်။ I think this case raises a number of very difficult issues. The first is that somebody has for whatever malicious reasons sought to either damage the youth.
ဒီခုဖြစ်ရကြောင်းအတော်မလွယ်တဲ့ကိစ္စတွေရှိလာခဲ့ပါတယ်။တရားရကမလိုမုန်းကြီးစင်းနဲ့ဗြိတိန်အမေရိကန်ဆက်ဆံရေးကိုထိခိုက်လိုလိုဖြစ်စေ၊ဇာမတိကိုပုဂ္ဂိုလ်ရေးရနစ်နာစေလိုလိုဖြစ်စေကြိုးစားခဲ့တာပါ။ကဘာကဒီဖြစ်ရကြောင်းဒီတိုင်းမှာကျွန်တော်တို့မျှော်လင့်ထားတဲ့စံနှုန်းတွေနဲ့မကိုက်ညီရက်လုပ်ငန်းသဘောမရှိ၊ကျင်းဝတ်နမ်းမလဲ၊မျိုးချစ်စိတ်မရှိတဲ့အခြေအနေတွေကိုတွေ့မြင်သွားရမှာကိုစိုးရိမ်ပါလေ
။ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဌာနကလက်ထောက်အများရန်အတွန်းဝန်ဖြစ်တဲ့ Simon McDonnell ကယင်းရဲ့မိတ်ဆွေအင်ရှင်နိုင်ငံရဲ့ခေါင်းဆောင်တယောက်ကဗြိတိန်တန်တမန်တယောက်ကိုအခုလိုအဆက်အဆံမလုပ်ဘူးလို့ပြောတာအရင်ကမရှိခဲ့ဘူးလို့လည်းဆိုပါတယ်။ အခုလိုဗြိတိန်တာမအပြောင်းလဲရှိလာပြီးဝန်ကြီးချုပ်အသစ်ရှိလာမှာဖြစ်ပေမဲ့ဒီလိုအဆင်မပြေဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးမြန်မြန်ဆန်ဆန်နဲ့အပြည့်အဝဘယ်လိုပြန်လဲကောင်းမှာမလဲဆိုတော့တက်တက်ကြွကြွမသိနိုင်သေးပါဘူး။ဒီအတော်ကြာကာလအတွင်းအခုအချိန်ဟာဆက်ဆံရေးအကြဆင်းဆုံးအချိန်လို့လဲ Brookings Institute ကသူတည်တည်သောမတ်စ်ရိုက်ကပြောကြမှာခင်ဗျာ။